တရုတ်နိုင်ငံကနေလာရောက်လည်ပတ်မဲ့ဧည့်သည်တွေစီကနေကျမ်းမာရေးကောင်းမွန်ကြောင်းအာမခံချက်ရယူပြီးတော့ဆက်လက်ဆောင်ရွက်ရန်ဆိုတဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ထုတ်ပြန်ချက်အပေါ်မှာတော့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိတဲ့သူတချို့ကဒီအစီအစဉ်ကိုသူတို့မသိထားကြောင်းနဲ့ညွှန်ကြားထားတာလည်းမရှိသေးကြောင်းညင်းဆိုပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။တရုတ်ခီးသွွားတွေရဲ့ကြိုတင်စီစဉ်ထားတဲ့ခီးစဉ်တွေကိုဖြတ်သိမ်းလိုက်ပါကရော်ကြီးနဲ့နင်းနာကြီးပြေးရဖို့ဖြစ်လာနိုင်တဲ့အတွက်ဝန်ကြီးဌာနရဲ့ညွှန်ကြားချက်အပေါ်မှာမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအပင်တောင်းရှိသူတွေကအခုလိုစထုတ်ပြန်တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအပင်နိုင်ငံကဦးသက်လွန်တူကပြောပါတယ်
။ဒီဝန်ကြီးဌာနကလည်းသူကလည်းဒီတိုးတွေကိုဖြတ်တာဥပဒေတွေရော်သားတွေဖြစ်မှလည်းသူစိုးတာလည်းဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့ weight ကိုချိန်ရမှာပေါ့နော်ဟိုဒီသူကလည်းကျောင်းသားဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ညီလုပ်နေတာလည်းမှတ်ပါတယ်ဒါပေမဲ့ဟိုကျမရုပ်ကြီးကိုလည်းတရုတ်ကြီးဟိုတမကြီးကတော့တွေ့တယ်။သူကလည်းဘာလို့ဒီလိုတင်ပြခဲ့တာတော့မသိဘူး။အဲ့တော့ကျမရုပ်ကြီးခြားတာလည်းဒါဆိုရင်တော့ဒီလိုမျိုးဟို evidence တစ်ခုပေါ့ထောက်ထားတစ်ခုပြရင်တော့ဟိုပြည့်ဝင်တယ်ဆိုတဲ့ပုံစံမျိုးနဲ့အဲသူတို့ရေးတာလည်းဖြစ်မှာပေါ့နော်
။ coronavirus ကြောင့်သိဆုံးမှုတွေမြင့်တက်နေတဲ့အချိန်မှာတရုတ်ဧည့်သည်ဝင်ရောက်မှုတွေကိုတရားဝင်ဗီဇာနဲ့ဖြစ်စေ၊နေဆက်ကဝင်လာတဲ့သူတွေဖြစ်စေဝင်ရောက်ခွင့်ကိုဖြတ်တောက်ထားတယ်လို့ဦးသက်လွင်သူကပြောပါတယ်။သူတို့ရဲ့ကျမကြီးကောင်းမွန်ကြောင်းအာမခံချက်ရယူပြီးဆက်လက်ဆောင်ရွက်သွားဖို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကခီးသွွားအေဂျင်စီကိုအကြောင်းကြားထားပါတယ်။ကျမကြီးနဲ့အကစားဝန်ကြီးဌာနဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တိုက်ရိုက်ညွှန်ကြားထားတာမျိုးမရှိကြောင်းမန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းနှမင်းကပြောပါတယ
်။ဒီလိုရှိရင်ကျမကြီးဌာနထုတ်ပြန်တာ။ဒီရှိမှုတော့ပေးတယ်မပေးနိုင်ဘူးအဲ့ဒါတော့နော်။ထုတ်ပြန်ရင်လည်းကျမတို့အကြောင်းကြားမှာပေါ့နော်။
နေဆက်ဝင်ပေါက်ဒီမှာလဲပြည်သူ့ကျမကြီးဝန်ထမ်းတွေကိုဒီလိုညှဉ်းပန်းချက်မျိုးမပေးထားကြောင်းနဲ့ဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကလည်းပြည်တွင်းမှာလုံလုံနေတဲ့သူတွေသာဖြစ်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျမကြီးဦးစီးမှုဒေါက်တာသိန်းမျိုးကပြောပါတယ
်ကျွန်တော်ခံစားနေတာဟိုတည်းရဲ့ကျွန်တော်ရှိစာလာတာမျိုးရှိပါဦးခင်ဗျဟုတ်ကဲ့ဒီမှာဒီပထမရောက်နေတဲ့ငါပြောလို့သားတွေလူပတ်ဖို့တတကောင်းရှင်တောင်းထုတဲ့ကြောင်းဝင်တဲ့အဲ့လိုလူတွေပဲကိုယ်ထဲရလာတဲ့လူတွေမဟုတ်ဘူး
တရုတ်တမ္မာကြီးမစ္စတာချန်ဟိုင်းနဲ့ကျမကြီးနဲ့အကစားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာမြင့်ထွေးဟာဖေဖော်ဝါရီ14ရက်နေပြည်တော်မှာတွေ့ဆုံခဲ့ပြီးကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်ဖြစ်လာတဲ့ရောဂါအခြေအနေတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမယ့်အခြေအနေတွေဆွေးနွေးခဲ့ပါတယ်။စင်ကာပူကတော့တရုတ်ဗီဇာနဲ့ဝင်လာရမည်သူမဆိုနိုင်ငံဝင်ရောက်ခွင့်ယာယီပိတ်ထားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တရုတ်နိုင်ငံသားတွေကိုဖေဖော်ဝါရီ1ရက်ကစပြီးစရောက်ဗီဇာရန်နာထားပါတယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ခံရသူတွေဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံကအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ဒီဗိုင်းရပ်စ်ပိုးဟာဒေသတွင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ်။